ဗိုလ်ချုပ်မှုကြီးတန်းရွှေကရပ်သားဥဆောင်တဲ့ရပ်ရအစိုးရတရားဖွဲ့ဖို့စီစဉ်နေတာမှန်ကန်တဲ့အကြောင်းစစ်တပ်သတင်းရပ်ကွက်ကလည်းအတည်ပြုပြောဆိုတယ်လို့ဒီကနေ့တော့ Asia Times Online မှာဆောက်မရှင်လာရီဂျာကန်ကလည်းရေးထားပါတယ်။အဲရပ်ရအစိုးရဖွဲ့ဖို့စစ်အစိုးရစီစဉ်တာဟာနိုင်ငံကဝေဖန်မှုတွေကိုအာရုံလွှဲဖို့လုပ်တာဖြစ်တယ်လို့အကဲကတ်တီးကမြင်တဲ့အကြောင်းလဲလာရီဂျာကန်ကသူ့ဆောက်မမှာဖော်ပြထားပါတယ်။အရပ်သားဥဆောင်တဲ့ဒီရပ်ရအစိုးရကိုဗိုလ်ချုပ်မှုကြီးတန်းရွှေကအာဏာလွှဲပေးမှာဖြစ်ပြီး2010ရွေးကောက်ပွဲကိုဒီချပြအစိုးရကကြီးကြပ်သွားမှာဖြစ်တယ်လို့ပါရေးထားပါတယ်။အဝင်းကြီးဦးအောင်တောင်းကတော့စတေမာလာမှာချပြအစိုးရတရားဖြစ်လာနိုင်တဲ့အတွက်စစ်မှုတီဝင်းကြီးဌာနလက်အောက်ခံဆက်ရုံနေအားလုံးဩဂုတ်လကိုနောက်ဆုံးထားပြီးစီရင်ရှင်းထားဖို့အပုဂ္ဂလိကကော်မတီတွေနဲ့ပေးရန်ရှိတာတွေရရန်ရှိတာတွေအားလုံးစီရင်ရှင်းထားဖို့အနောက်ဝင်းကြီးကင်တွယ်ရင်ပြဿနာတက်နိုင်တယ်လို့အထွေထွေမန်နေဂျာတွေကိုသတိပေးထားပါတယ်။ဒါပေမဲ့စစ်အစိုးရရဲ့2008အခြေခံဥပဒေအရအခုလိုဂျပြအစိုးရဖွဲ့စည်းခွင့်မရှိဘူးလို့ NLD ဗဟိုအလုံးမှုဆောင်တူဦးဖြစ်တဲ့တခင်စိုးမြင့်ကယူဆပါတယ
်။ကျွန်တော်တို့ကအခုအခြေခံဥပဒေကိုပြောတယ်။ဒီအခြေခံဥပဒေပြဿနာရှင်းရမယ်။အဲ့ဒီကိစ္စရှင်းမှာကျွန်တော်လုံးလုံးပြမှာပေါ့။သူတို့ကိုယ်ကြီးသူတို့ဌာနကယူရတဲ့ဒီလိုဒီပြောရတယ်ဆိုတော့ကော်ပိုရိတ်ချုပ်ရှင်းမှာအဲ့လိုခွင့်အာဏာပေးမှာ။အဲ့ဖမ်းမိကြတော့
လေ။443မှာကဖွဲ့စည်းပုံအခြေခံဥပဒေအာဏာမတည်ခင်အထိဖွဲ့စည်းပုံအခြေခံဥပဒေအကောင့်ထဲဖော်ရေးအတွက်ကြိုတင်ဆောင်ရွက်တဲ့လုပ်ငန်းမှန်သမျှကိုဒီဖွဲ့စည်းပုံအခြေခံဥပဒေကဆောင်ရွက်တယ်ဆိုပြီးမှတ်ယူရမယ်လို့ဒီပုံမှန်လေးလေးသုံးပါပြဋ္ဌာန်းထားပါတယ်။ဒါကြောင့်မလို့လက်ရှိအစီအစဉ်အကိုဖျက်သိမ်းပြီးရပြအစိုးရဖွဲ့မယ်ဆိုလဲဖွဲ့နိုင်ခွင့်ရှိတယ်လို့တချို့ရှေ့နေတွေကထောက်ပြပါတယ်။နောက်လေးလေးနှစ်ကတော့ဒီလက်ရှိအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေအာဏာမတည်ခင်အထိနိုင်ငံတော်အချုပ်အခြာအာဏာကိုဆက်ပြီးကျင့်သုံးဆောင်ရွက်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်စီအစိုးရရဲ့လက်ရှိအနေအထားဟာတရားဝင်မကြေညာပေမဲ့ဒါချပြအစိုးရတဘောဆောင်နေတယ်ဆိုပြီးနားလည်တဲ့ပုံကိုယ်ကြီးထောက်ပြပါတယ်ခင်ဗျအ
နာပေးတာကသူတို့ဆိုအောင်အနာပေးတာသူတို့ဆိုအောင်အနာပေးတာသူတို့ဆိုအောင်ကချပြဆိုအောင်ပုံစံလို့ရမှာပေါ့သူ့ကိုပေးတာတခြားအစိုးရတဖွဲ့ကိုပေးတာ
စစ်စိုးရဘက်ကချပြအစိုးရအစားရွေးကောက်ပွဲကိုကြီးကြပ်မဲ့ကော်မတီတစ်ခုဖွဲ့လိုက်မယ်လို့သတင်းကြားတဲ့အကြောင်းမှာတခင်စိုးမြင့်ကပြောပါတယ်ရန်ကုန်မြို့ကဝိုင်းရင်နိုင်ငံသမားကြီးတခင်ချန်ထွန်းကလည်းအရက်သားဥဆောင်တဲ့ဒီဂျပြအစိုးရကိုစစ်အစိုးရကအာဏာလွှဲမယ်ဆိုတာတန်တရားရှိပါတယ
်။ကျွန်တော်အဲ့ဒီလိုလုပ်မယ်ဆိုတာကိုကျွန်တော်ကမယုံဘူးဗျာ။ဒါတည်းကဒါတက်တဲ့အကွက်ချင်းတဲ့တည်းလို့ပဲဒီလိုပဲထင်ပါတယ်။လူတွေထင်အောင်တင်မပြအောင်လုပ်တာ။အမှားတော့ဥလားစီစဉ်ထားတဲ့အတိုင်းပဲသူတို့ကဒီပါတီဖွဲ့ပြီးတော့ပေါ့ဗျာဟုတ်လား။ကျန်ကျန်ခံရေးပါတီလာပါလား။အခုအဲ့ဒီအမျိုးသမီးရေးရဖွဲ့တော့ဘာလို့ကူကသူတို့လုပ်နေပြီးတော့အဲ့ဒီအားဒီကဒီရုပ်ကပွဲကြရင်ဝင်မှုရာဒီပါရီနဲ့အကုန်လုံးစီစဉ်နေတယ်ဆိုတဲ့တဲ့တွေကိုကျွန်တော်တို့ကြားကြနေရတယ်နော်အဲ့တော့အဲ့ဒီဟာဘက်ကိုပဲကျွန်တော်ကပိုးယုံနေ
ဒီဂျာပြအစိုးရတကယ်ဖွဲ့ပစ်ပြီးတော့စစ်အစိုးရဘက်ကအကောင့်ထဲပေါ်မယ်ဆိုရင်အဲ့ဒီဂျာပြအစိုးရမှာနိုင်ငံကကကျေနပ်အောင်ဟလာအတိုက်ခံဘက်အနေနဲ့ဟလာဝါရင်နိုင်ငံရေးသမားတွေကဥမာဖြစ်အန်ကယ်တို့လိုတခင်ချန်တွန်းတို့လိုပုံကူမျိုးတွေကိုကြပြအစိုးရဖွဲ့မှာဥဆောင်ပါလို့စစ်စိုးရဘက်ကကန့်လန့်လာရင်အကဲဘယ်လိုအကြောင်းပြန်ဖို့စီစဉ်ရှိပါလဲခင်ဗျာ
ကျွန်တော်လှုပ်ချင်ရလှုပ်လို့ရမယ်ဆိုရင်ကျွန်တော်အနေနဲ့ပြောတာနော်ဟုတ်လားကျွန်တော်လှုပ်ချင်ရလှုပ်လို့အဲ့ဒီရုပ်ကောက်ဘွဲမှာတရားမျက်တာပြီးလွတ်လပ်တဲ့ရုပ်ကောက်ဘွဲဖြစ်အောင်ကျွန်တော်အဲ့လှုပ်ခွန့်ကြည့်ရင်လှုပ်နိုင်ရင်လှုပ်မယ်ဆိုရင်ကျွန်တော်လက်ခံပါပဲရှင်းရှင်းလေးပဲဟုတ်လားကြာကြာနာကျွန်တော်အကုန်လုံးနည်းနည်းရကိုကိုလူတွေပေါ့ဗျာကိုတကယ်လည်းအဖွဲ့ဝင်တွေလည်းဒါယုံကြည်တဲ့လူတွေပေါ့ဟုတ်လားစနစ်တကျနေဒါတော့ကျွန်တော်ပြီးတော့ရုပ်ကောက်ဘွဲမဝင်မဲ့လူတွေပေါ့ဟုတ်လားအဲ့ဒီနဲ့ဖွဲ့ပြီးတော့တရားမျက်တာပြီးလွတ်လပ်တဲ့ရုပ်ကောက်ဘွဲကျွန်တော်ကတော့ဒါပြောက်လုတ်ပေးမှာပဲကျွန်တော်ကဒီတာဝန်ပေးရင်ဒါကျွန်တော်အနေနဲ့ပြောတာ
ရန်ကုန်မြို့ကတိုင်းသားခေါင်းဆောင်တချို့ကတော့အရက်သားဥဆောင်တဲ့ဂျပြအစိုးရမှာတဆညပါတီကြန့်ခိုင်ဖွံ့ဖြိုးရေးအသင်းကပုံကိုယ်ရည်အပြင်စစ်အစိုးရနဲ့နီးစပ်တဲ့တာမဟောင်းနဲ့တိုင်းရင်းသားတချို့ကပါနိုင်မဲလို့မှန်းထားပါတယ်အထူးသဖြင့်1990ရွေးကောက်ပွဲမှာအနိုင်ရပြီးဖျက်သိမ်းခံထားရတဲ့UNA ကိုစီလုံးညီညွတ်သောတိုင်းရင်းသားအဖွဲ့များမဟာမိတ်ပါတီဝင်တွေပါဖို့မဖြစ်နိုင်ဘူးလို့ပြောဆိုပါတယ်။အဇိုမီအမျိုးသားကွန်ဂရက်ပါတီခေါင်းဆောင်ဦးကျင်ရှင်ထံကတော့ပြည်သူတွေမျှော်လင့်တဲ့အရက်သားအစိုးရမျိုးဖြစ်မလာနိုင်ဘူးလို့ထောက်ပြပါတယ
်။ကျွန်တော်နားလည်တာကဒီရှားပြအစိုးရဆိုတာသူတို့ခန့်တဲ့အစိုးရပဲဖြစ်မှာပဲ။အဲလိုဆိုတော့တကယ်အဲ့လိုပဲရှားပြအစိုးရဖွဲ့စည်းတဲ့အခါမှာဘယ်လိုနေမလဲ။တရားမြတ်တမှုရှိမယ်မရှိဘူးလွတ်လပ်မှုရှိမယ်မရှိဘူးဆိုတာပြောလို့ရမယ်ဗျာဒါပေမဲ့အဲဂျပြအစိုးရတော့အခုတည်းစာကြည့်တော့ပိုကောင်းမလားလို့အဲ့လိုပဲ
အဲ့တော့အဲ့ဒီဂျပြအစိုးရကသူကအရတားဥဆောင်တဲ့ဂျပြအစိုးရဖြစ်မယ်လို့ဆိုတယ်အဲ့တော့အရတားအစိုးရဆိုတာအစ်အစိုးရလူလာတဲ့ပုံကိုယ်တွေလည်းပါခြင်းပါနိုင်တယ်နောက်တစ်ခါဒီအတိုက်ခံဘက်ကလည်းပါခြင်းပါနိုင်တယ်လို့တချို့ကလည်းတွက်ပါတယ်ကဲကတ်တီကအဲ့တော့ဥကျင်ရှင်းထံတို့လူတိုင်းသားတွေကခေါင်းဆောင်မျိုးကိုဒီအရတားဂျပြအစိုးရထဲမှာပါဝင်ဖို့ကမ်းလှမ်းမယ်ဆိုရင်ရောဥကျင်ရှင်းထံတို့ဘယ်လိုသဘောရလဲခင်ဗျ
က
ကျွန်တော်တို့အထင်မှာတော့ကျွန်တော်တို့အခုတည်းကအတိုက်ခံဖြစ်နေတဲ့လူတွေကိုခေါ်မယ်လဲမထင်ပါဘူးတကယ်လို့လုံးမဲ့ဆိုလို့ရှိရင်ပြည်သူလူထုကိုစားမပြုတ်ဘဲနဲ့သူတို့ရှိကြသူတို့လူကျင်တဲ့တိုင်းသားထဲရပဲခေါ်မလို့မယ်လို့အဲ့လိုပဲယူဆတယ်တော်ရရှိမြတ်ခင်ဗျာဂျာပြအစိုးရကနေနိုင်ငံတကာလက်ခံမဲ့တရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်လာမလားမသိကြပါဘူးမြေဒီရွေးကောက်ပွဲကနေစစ်အစို န်းဆုတ်တဲ့နှီးပြဟာတရားဖြစ်နိုင်တယ်လို့ရန်ကုန်နိုင်ငံရေးလောကမှာဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ